Dan Ashland ha sit pwae yang phyu phye phit ni ya de Syria nangan ma kula tamaka sana mu thauk ban ye athu mu ko hne paung mya soa u si u saung pyu kae su phit par de aku ai ya ru ga nhut thwet pi ya na Syria sit pwae ma pa win pat set ni su ru ye so ywa hla de sit tai lu de thabaw thabaw ko nangan daga a tamaka belo a pi a myauk pyu lou ni de soa de ro tung sa lai da phit par de
we allowed all hell to be let loose in the most populated civilian places of a heavily populated country.
ကျွန်တော်တို့ ဟာ လူဦးရေ ထူထပ်ဆုံး နိုင်ငံ တစ်ခု က ရက်သားတွေ ပြတ်သိမ့် နေတဲ့ နေရာ ကို ငရဲပြည် ဖြစ် အောင် ဖန်တီး လိုက်တာ ပဲ ဖြစ် ပါတယ် လောလောဆယ် ဖြစ် နေတဲ့ လက်နက်ကိုင် ပရိပက္ခ 40 အနက် တက်တန်း အကြာဆုံး ပဲ ဖြစ် ပါတယ်
နိုင်ငံ က အဆိုင်ဝင် ရဲ့ ဒီ မူဝါဒ ကြောင့် ပဲ 9 ကျော် အောင် ပြင်းထန်တဲ့ တိုက်ပွဲ တွေ ဖြစ် လာ ခဲ့ ရတယ် သိန်းနှင်ချီ ရဲ့ လူတွေ သေဆုံး ရ ပြီး သန်းနှင်ချီ အိုးမဲ့ အိမ်မဲ့
One of the reasons it got as bad as it got was that everybody said that they were there on a war on terror. Everybody, as far as I could see. This notion that everyone is fighting terror.
အကျန်းဖက်မှုကိုတိုက်နေတာဆိုတဲ့အဲ့ဒီအဖြစ်တွေကြောင့်ပဲအရက်သားတွေကြုံတွေ့ရတဲ့အနေထားယုံတွေပိုဆိုးစေတာပါလောလောဆယ်မှာဆူရနိုင်ငံနေရာအနှံပြားမှာညဉ့်ညံ့မှုရအောင်အသွန်ခွန်ဆိုင်လှုပ်ဆောင်နိုင်ခဲ့ပြီဖြစ်ပေမဲ့နိုင်ငံတစ်ဝန်းလုံးကလူမှုရေးအနေထားယုံတွေကတော့ကြီးမားကျယ်ပြန့်နေတဲ့ဖြစ်တယ်လို့လဲအက်ဂျလန်ကသတိပေးထားပါတယ်အထူးသဖြင့်မြောက်ပိုင်းကမြို့တွေဖြစ် နဲ့တိုက်ခိုက်တဲ့အတွက်လူ90ခန်းသေဆုံးခဲ့ရပြီးဒါဟာဒါရုလက်နက်နဲ့တိုက်ခိုက်တယ်ဆိုတာသိကြရင်ဆရာဆုံးမှုမြောက်နိုင်တယ်လို့သူကဆိုပါတယ်။အစ်ဒလီမြို့မှာလည်းပဲပြီးခဲ့တဲ့ရက်တွေအတွင်းမှာပဲလက်နက်ကင်အုပ်စုတွေအကြမော်တာတွေလက်ပစ်ဗုံးတွေနဲ့ပစ်ကြတာတွေဘုံကျဲတိုက်ခိုက်တာတွေရောက်ဘဲမှသွားစရာမရှိဖြစ်နေတဲ့အရာသာသုံးသန်းလောက်အသက်အန္တရာယ်ကျရောက်နေရတယ်လို့ထောက်ပြထားပါတယ်။အဲတစ်ချိန်တည်းမှာပဲဒီခုနှစ်နှစ်ကြာစစ်ပွဲအတွင်းပြောက်ဆုံးဒါမှမဟုတ်ထိမင်းခံရသူတွေနဲ့ပတ်သက်တဲ့အချက်အလက်တွေကိုသက်ဆိုင်ရာမိသားစုတွေစီအကြောင်းကြားဖို့ဆီယာအစိုးရကိုကုလသမဂ္ဂစုံစမ်းရေးကော်မရှင်ကဗိုလ်ဒုနေ့မှာပဲတိုက်တွန်းလိုက်ပါတယ်။သေဆုံးမှုတွေကိုအကြောင်းကြားဖို့အစိုးရမှာအပြည့်အဝတာဝန်ရှိတယ်ဆိုတာမဖြစ်မနေဖိအားပေးဖို့အချိန်တန်ပြီလို့လဲကုလသမဂ္ဂစုံစမ်းရေးကော်မရှင်ဥက္ကဋ္ဌဖြစ်တဲ့ပေါ်လိုဖီနေရိုကဆိုပါတယ်
။ထိမင်းခံတွေပျောက်ဆုံးသွားသူတွေကိစ္စကိုငြိမ်းချမ်းရေးရပြီးမှကင်တွယ်လို့မရပါဘူး။အခုချိန်မှာပဲဒီကိစ္စကိုစဉ်းစားကင်တွယ်ကြရမှာပ
ါမစ္စတာပီနေရိုဟာစစ်တွင်လူခွင့်ချုပ်ဖောက်မှုတွေကိုဖော်ထုတ်စစ်ဆေးဖို့ကုလသမဂ္ဂကဖွဲ့စည်းပေးထားတဲ့ကော်မရှင်ဥက္ကဋ္ဌဖြစ်ပါတယ်ပြီးခဲ့တဲ့မေလတုန်းကတော့သေဆုံးသူတွေရဲ့စီးရင်ကိုပထမဆုံးအကြိမ်ဖြစ်ဆူရီးယားလုံထိန်းနဲ့စစ်တပ်တို့ကလူထုမှတ်ပုံတင်ရုံးကိုစီးရင်ပေးပို့ခဲ့ပါတယ်ဒါပေမဲ့မဆိုးစလောက်မျှသာဖြစ်တဲ့အတွက်ပျောက်ဆုံးသူတွေဘာဖြစ်သွားတယ်ဆိုတာမိသားစုတွေသိရှိခွင့်ရှိရမယ်သူတို့ရဲ့ရုပ်အလောင်းတွေဘယ်မှာရှိတယ်ဆိုတာကိုအသိပေးရမယ်။ဒါအပြင်ထိမင်းခံတွေကောဘယ်နေရာမှာရှိနေတယ်လဲဆိုတာကိုနိုင်ငံတကာကော်မရှင်တွေခေါ်ယူပြသရမယ်လို့လည်းကုလသမဂ္ဂကတောင်းဆိုထားပါတယ်။လူပေါင်း 36,000 ကျော်သေဆုံးခဲ့ပြီးစန်းနှင်းချီဥမဲအိမ်မဲဒုက္ခတွေဖြစ်နေရတဲ့ဆီးရစစ်ပွဲအဆုံးသတ်ဖို့အတွက်ကုလသမဂ္ဂရဲ့စန်တမန်နီကြိုးပမ်းမှုဟာလောလောဆယ်မှာရှင်းမတွေ့နိုင်ဖြစ်နေပါတယ်။သို့တော်လည်းပဲရုရှား၊အီရန်နဲ့တူရကီတို့ရဲ့စီယာတင်ရဲ့စီယာအထုံမှုကတော့အချိန်ရနေကြောင်းပါခင်ဗျာ